OK, Dr. Niu ခင်ဗျာကျွန်တော်ခနာကိုရဲ့ဒီဒွေးဥစုအမျိုးအစားကွဲပြားမှုလိုက်ပါဆရာเนาะတချို့ဒွေးဥစုအမျိုးအစားတွေမှာယောဂတချို့ပိုဖြစ်ဖို့အတွက်အန္တရာယ်များပြီးတော့ဟိုတချို့မှာတော့လေဒီယောဂတချို့နဲ့ကာကွယ်နိုင်တဲ့အနေအထားမျိုးတွေ့ရှိထားတယ်လို့သုတေသနအတွင်းမှာဒီနောက်ပိုင်းမှာပေါ့နော်သိရှိထားတဲ့အကြောင်းကြားတဲ့အတွက်ဆရာကြီးအဲ့ဒီအကြောင်းလေးလေးဆရာကြီးဒီအားလုံးရဲ့ဘုသုတအတွက်ပေါ့နော်ဒီနေ့စပြီးရှင်းပြပြပါလားကျွန်
တော်တို့ဒီလူတွေရဲ့တွေးပေါ့နော်တော့အုပ်စုကြီးခေါ်လိုက်တော့အနေ A တို့ B တို့ AD တို့ O ဆိုပြီးတော့တွေအများဆုံးအုပ်စုကြီးလေးခုရှိတာပေါ့နော်အဲ့ဒါမှနောက်ထပ်ခရီးကြောင်မြောက်သွေးလို့ခေါ်တဲ့ research ဆိုတာ positive negative ပေါ့နော်ပေါင်းအနှုတ်ပေါ့အဲ့လိုနဲ့လို့တော့သူ့ဘောင်ပြောရမှာဒီသွေးအုပ်စုလေးခုနဲ့မြောက်သွေးနဲ့ပေါင်းလိုက်လို့ရှိရင်တော့သွေးအုပ်စု၈စုပေါ့ဗျာဒါပေမဲ့အဓိကလူတွေအများဆုံးသတ်မှတ်ထားတော့သွေးအုပ်စု၄စုပဲ A ရဲ့ B ရဲ့ AB ရဲ့ပြီးတော့မှ O ရဲ့ပေါ့နော်အဲ့ဒါတွေကခင်ဗျာဟိုတုန်းကတော့အခုမှနိုင်ငံလေးကမှတ်ပုံတင်လုပ်ပြီးဆိုရင်တွေးမျိုးဆောင်ပေးတာပေါ့။ဘာကြောင့်လဲဆိုအရေးပေါ်အခြေအနေဖြစ်လာရင်သူကတွေးသိမ်းရမယ်လေ။တစ်ချက်ချင်းသူ့ကိုကျွန်တော်ကတွေးအုပ်စုပါတယ်ဆိုပြီးလို့ရှိရင်အမျိုးတူတဲ့တွေးကိုချက်ချင်းပေးနိုင်တယ်။အဲ့လိုပဲတစ်ခါလေးကြာရင်ကျွန်တော်တို့ဒီဆိုတော့ကလေးအမီမဖော်နိုင်နဲ့ကလေးအဖေမဖော်နိုင်ဘူးပေါ့။အမျိုးငင်းပွားတဲ့ကိစ္စမျိုးမှာပြီးရင်နဲ့ဖခင်နဲ့တွေးကိုဆစ်လိုက်ပြီးတော့ကလေးသွေးနဲ့တိုက်ကြည့်လို့ရှိရင်ဒါပဲကလေးပဲမိခင်ရဲ့ကလေးပဲ။ဒါဖခင်ရဲ့ကလေးပဲဆိုတော့ကျွန်တော်ပြောလို့ရပါတော့နော်။အဲ့ကြောင့်ကျွန်တော်အဲ့လိုတွေအဆုံးဝင်တယ်။အခုနောက်ပိုင်းကျတော့သူ့စီနာတွေကရန်ရန်လှုပ်လာတော့ပေသွေးအုပ်စုမှာပေယောဂါတွေဖြစ်များလဲဆိုတာတော့သိလာတာပေါ့နော်။အသွေးအုပ်စုကြောင့်ယောဂါဖြစ်ကြတော့မဟုတ်ဘူး။အဲ့လိုသွေးအုပ်စုခွဲတဲ့အနည်းကကသွေးထဲမှာပါတဲ့သွေးနေဘူးပေါ့။သွေးနေဘူးရဲ့အပေါ်ညာမျက်နှာပြင်မှာသူတို့ပဋိပစ္စည်းလို့ခေါ်တဲ့ antigen ပေါ့နော်။အဲ့ဒီ antigen တွေကကွဲပြားတာပေါ့နော်။အဲ့တော့ကျွန်တော်ကနေရာဒေသအလိုက်ကွဲပြားနိုင်တယ်။လူမျိုးစုလိုက်လည်းကွဲပြားနိုင်တယ်နော်။အဲ့အဲ့လိုမျိုးတွေကျွန်တော်တို့အမျိုးမျိုးကွဲပြားမှုတွေရှိလာတယ်။အဲအချိန်ဒေသအလိုက်လည်းကွဲပြားတာလည်းရှိတယ်ပေါ့နော်။အဲ့တော့ဒူရီယာတဲမပြတ်ဖော်လို့ရှိရင်သွေးအုပ်စုကမတူကြဘူး
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဘယ်သွေးအုပ်စုကဟိုဘလို့ယောဂမျိုးတွေဖြစ်ဖို့အန္တရာယ်ပိုများလဲဆရာကြီ
း။အများစုကတော့ကျွန်တော်သိနေတာဆိုတော့ဟိုသွေးဆိုတော့နော်။ဟိုသွေးဆိုလို့ရှိရင်ဒီဟိုသွေးဟာကျွန်တော်တို့အစာအိမ်ယောဂပေါ့အစာအိမ်ရောင်ရမ်းတဲ့ယောဂတွေပိုဖြစ်များတယ်ဆိုတော့ကျွန်တော်တွေ့လာတာ။အဲ့လိုသူ့ပါရှိတဲ့ antigen ကတော့ antigen က H pylori ဆိုတဲ့ပိုးကိုပို့ပြီးတော့သူက reaction ပေါ့နော်သူကတုံ့ပြန်မှုပို့ရှိတယ်။အဲ့ဒါကြောင့်အိုသမားတွေအဆိုင်ယောဂသမားတွေကိုကြည့်လိုက်လို့ရှင်အိုသွေးဖြစ်တဲ့လူတွေများတာပေါ့နော်။ဒီလိုပဲကျွန်တော်တို့ဒီ AB သမားတွေဟာ A သွေးသမားတွေဟာသူက B ကိုအိုနဲ့ပို့ပြီးတော့အဆိုင်ကင်ဆာပိုးဖြစ်တာတွေတွေ့ရတယ်။အဲ့တော့ဒီခါကခုနကဟိုနေ AB သမားပေါ့အခုဒီ AB C အုပ်စုရဲ့မှာယောဂါတွေပို့ပြီးဆက်နေတာ AB ကပို့ဆက်နေတယ်ဘုံလဲဆိုလို့ရှိရင် AB အုပ်စုကသူကကတော့မှတ်ညံနေပေါ့နော်အဲကတ်ညံတဲ့ပတ်သက်တဲ့ယောဂါပြဿနာတွေကိုပို့ပြီးတော့ကြည့်လဲရှာတယ်အဲဒီကြောင့် AB သမားတွေဟာတင်ယူတက်မြတ်ကိုခက်ခဲတာတွေတွေ့ရတယ်ပြီးတော့တက်ပြီးသားမှတ်ညံနေမိကြောက်ကြပြန်လဲပြီးတော့သတိရဖို့ခက်ခဲတယ်အသက်ကြီးလာတဲ့မြတ်သူတို့ရဲ့အတွေ့အခေါ်စဉ်းစားတာတွေကသူကပုံမှန်ဖြစ်တာမတွေ့တော့အဲ့လိုမျိုးရတာ AB သမားတွေမှာတခုရတာတွေ့ရတယ်
ဟုတ်ကဲ့ဆရာဘာကြောင့်မလို့အဲ့လိုဖြစ်တယ်လို့သူပြေတာတွေတွေ့ရှိတယ်ဆိုင်ချက်ဖို့များ
တယ်ပေါ့နော်အဲ့ဒါတွေကတော့ကျွန်တော်ခုနပြောပါလို့ပါလားဒီသွေးအုပ်စုတွေသူရဲ့သွေးနေဥပမာရှိတဲ့သူတို့ gene ပေါ့နော်ကျွန်တော်ခေါ်တဲ့ antigen ပေါ့နော်ဒီသူရဲ့ပြိပစ္စည်းတွေကဒါမျိုးကိုတီးတန်းသွားလက်ခံပြအဲ့ဒီကြောင့်တော့ဒါကိုဆက်ပြီးတော့သူ့စာတွေလုတ်ဖို့လို့တာပေါ့လေဒါကခုနပြောပါဒီသွေးအုပ်စုကြောင့်ဒီယောဂဖြစ်တာတော့မဟုတ်ဘူးဒါပေမဲ့ဒီလိုယောဂတွေကသူသွေးအုပ်စုကမှလာတွေ့နေရတာတွေ့နေအခုလုံးစဲယူစထားတာတော့သွေးနေဥပမာပါတဲ့ဒီ PC လို့ခေါ်တဲ့ antigen ကြောင့်လို့ဆိုတော့ယူဆထားတယ်။ဒါပေမဲ့အခုတတိဆီအောင်တော်တော်များများကောစီးလောကမှာကောဒီသွေးအုပ်စုရဲ့ဒီယောဂဖြစ်ရမယ်ဆိုတာမျိုးတော့ကျွန်တော်မရှိသေးဘူး။ဒါယောဂဖြစ်စီတော့အကြောင်းတော့မဟုတ်ဘူးပေါ့။ဖြစ်များတာပဲကျွန်တော်ပြောနေတာပေါ့နော်
။ဟုတ်ကဲ့ဆရာကြီး။နောက်တစ်ခါဒီဘလို့သွေးအုပ်စုတွေအနေနဲ့ပေါ့နော်။ဒီယောဂတချို့ဖြစ်ဖို့လာလာနေတယ်ဆိုတာတွေ့ရတယ်ဆရာကြီး။
ဒါ true ကြာကြာဒီသွေးအုပ်စုအိုမှာကျွန်တော်နှလုံးယောဂဖြစ်ဖို့အနေထားကြတော့2300ခိုင်နော်ကြာကျော်ဆင်းနေတာပေါ့နော်အဲ့တော့ကလုံးယောဂဖြစ်တဲ့လူတွေကြည့်ရမယ်ဆိုလို့ရှိရင် AB နဲ့ B ကဖြစ်တယ်။ O ကအဲ့ဒါမျိုးကြတော့သူ့ရဲ့ percentage က2300ခိုင်နော်တော့ညော့သွားတယ်။ဒီဖြစ်နေလို့ရှိရင် pancreatic cancer ဆိုရင်လည်းသူကပို့ပြီးညော့သွားတယ်38000ခိုင်နော်ညော့သွားတာ O မှာ။ခုနအစာအိမ်ရောင်လာပြောထားပေမဲ့အစာအိမ် cancer ဖြစ်မှုကြတော့ AB သမားကပိုများတယ်။2600ခိုင်နော်များတာပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီသွေးအုပ်စုကိုကြည့်ပြီးတော့မှန်းတာပေါ့လေ။အဲ့တော့ခုနပြောပါလား AB ဆိုလို့ရှိရင်သွေးရနဲ့ယောဂါတွေဖြစ်မယ်နှလုံးယောဂါတွေဖြစ်မယ်ဒီကြားထဲမှာအဆုတ်လေးလုံးရောင်းတဲ့ယောဂါတွေဖြစ်မယ်ဆိုတာမျိုးမဟုတ်ဘဲနဲ့အဲ့လိုယောဂါတွေဟာ AB တော့ကပူတွေ့ရပါတယ်လို့အဲ့လိုသူတွေကအဲ့လိုပြတာပြတာတော့ဒါကြီးက သူ့ရဲ့အထီးကြတဲ့အကြောင်းတော့မပြောထားဘူးပေါ့နော်ဥပမာကအေသမားဆိုပါလို့တော့မျိုးသမီးတယောက်ကအေသူ့လိုဖြစ်တယ်ဆိုတော့သူ့မှာရှိတဲ့မျိုးွားဥလေးပေါ့နော်ဒီဥလေးတွေကိုသူကမနှဲအောင်ကာကွယ်ထားပြီးကြောင်းသူကပို့ပြီးတော့ကလေးမွေးတာတွေပါလေကွနာမျိုးွားအနိုင်နဲ့အင်အားတွေရှိတယ်အိုသမားကြတော့အဲ့လိုမဟုတ်ဘူးနှစ်ဆလောက်နေသွားပြန်ပေါ့တော့အိုသမားကကွနာအဆိုင်ယောဂဖြစ်နိုင်ပြီမဲ့သူကအမြုံဖြစ်ဖို့ညကကလေးမွေးဖွားနိုင်ဖို့အဲ့လိုမျိုးအင်အားကြတော့နေသွားတယ်ဒါကြောင့်သူကအိုရီယာပို့ပြီးတော့ဟိုနေကလေးမွေးတတ်ဘူးဟုတ
်ကဲ့ဆရာ
အိုရီယာပို့ပြီးတော့အဆိုင်ယောင်တဲ့ယောဂတွေအပြင်အဝလုံးနေယောဂတွေဥပမာဖြစ်ပြန်ကောအဲ့ဒါမျိုးတွေတွေ့ရှိချက်တွေထူထောင်နေတာပါလေနော်ဘာအေဘီသမားတွေဟာအဆက်ဆုံးဘုံထုတ်တဲ့လူတွေကပို့ပြီးဆက်နေတယ်လို့ပြောတဲ့ဆရာသလုံးယောဂါတို့ဒီဆက်တာတို့မှာအေသမားတွေကပို့ပြီးဖြစ်တာတွေ့ရတယ်အဲ့ဒါဒါတွေသူ့တွေနဲ့တွေ့ရှိချက်နဲ့ပြန်ပြီးဒီမှာဆက်နွယ်ကြည့်တာဒီဘယ်လိုဆုဖြစ်လို့ဒီယောဂဖြစ်ပါတယ်ဆိုတာကျွန်တော်တကယ်ပြထုံနိုင်ပြီပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီနောက်သွေးမျိုးစောက်အဆုတစ်ခုဖြစ်တဲ့ B အနေနဲ့ဟောဆရာယောဂဖြစ်တဲ့နေသားသိမတွေ့ရဘူးပေါ့နော
်ဟုတ်တယ်အားလုံးနဲ့မှရှင်းနိုင်တော့ B ဟာဒီလိုဒီယောဂတွေနဲ့ဆက်နွယ်မှုကတော်တော်လေးနည်းတယ်နည်းတယ်ဆိုတော့ဒါမဲ့ B နဲ့ A B နဲ့ကခက်ဆက်ဆက်တူရတဲ့ကြောင့် A B ဖြစ်တဲ့ယောဂမျိုး B ကလည်းဖြစ်နိုင်ပါတယ်ဆိုပြီးတော့ပြလာတာပေါ့နော်အဲ့တော့ဒီဟာကနှလုံးရောကလည်းဖြစ်နိုင်တယ်ဆိုတာမျိုးလေးဆိုတွေ့တာသူအန်ဒီရပုံများတယ်ဆိုတာတွေ့တာပေါ့နော်အဲ့တော့ဒီသူ့ဆောင်ဖြစ်တာမျိုးပဲနဲ့လေ AB မှာဒီလိုမျိုးရောဂါတွေတွေ့တယ်လို့ B မှာလည်းတွေ့တာမျိုးရှိတယ်ဆိုတော့ AB နဲ့ B နဲ့နှိမ့်ရတဲ့ကြောင့် AB မှာရောဂါတွေဖြစ်များတယ် B မှာလည်းနည်းနည်းသူကနောက်ကဒုတိယနောက်လိုက်လိုက်လာတဲ့သဘောရှိပါတယ်ဟု
တ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ